ကျွန်တော်ရဲ့နာမည်ပြည်သူဒေါက်တာမိုးစောက်ကိုပါကျွန်တော်ရန်ကုန်သားပေါ့နော်ရန်ကုန်သားအစ်စ်အဲဗမာပြည်မှာတော့ဆရာဝန်ပေါ့ဒီဩစတြေးလျကိုစာဖတ်ရင်းနေပေါ့နော်ဒီကိုအပြီးပြောင်းပြစ်သွားတာပေါ့ဒီဘက်မှာတော့ business administration နဲ့ဟိုပါပေါ့ health administration ကိုသင်ပြစ်ပြီးတော့ဩစတြေးလျနိုင်ငံသားအနေနဲ့ပဲနေထိုင်ခဲ့တာပေါ့နော်ပုံမှန်လောက်ကအမြဲတမ်းလုပ်တဲ့လောက်ကအဒီ vitamins နဲ့ supplements တွေကိုထုတ်လုပ်ပြီးတော့ဗမာပြည်ရဲ့ပြီးတော့တခြားအရှေ့လေပိုင်းနိုင်ငံတွေကိုတင်ပို့တာ။ဒါပေမဲ့ဒီအလုပ်ကပေါ့နော်။ဟိုလုပ်ဖြစ်သွားတဲ့အကြောင်းလေးကိုဒါနောက်တစ်ခါကျရင်ပြောပြမယ
်။ဟုတ်ကဲ့ကျွန်မလည်းအဲ့ဒါကိုမေးချင်တာပါရှင်။ဆရာပြောသွားတဲ့အထက်မှာအရင်တော့ဆရာဝန်လုပ်တယ်ပြီးရင်တောင်းလာတက်တော့ business administration တက်တယ်ပြီးတော့ vitamin D supplement နဲ့ပတ်သက်ပြီးတော့အဲ့ဒီမှာအလုပ်လုပ်နေတာပေါ့နော်။အခုကျတော့ဒီ art exhibition လုပ်နေတယ်ဆိုတော့လေအဲ့ဒါကိုစိတ်ဝင်စားလို့ပါဆရာပြောပြလို့ရမလားရှင်။
ပြောပြလို့ရပါတယ်ဟုတ်ကဲ့ကျွန်တော် export import လုပ်တယ်ဆိုတော့ဗမာပြည်ကိုနှစ်တိုင်းပြန်ပြစ်တယ်နှစ်တိုင်းပြန်ပြစ်တယ်ဆိုတော့ဟိုဘက်မှာဟိုပါတော့ဟို product တွေနဲ့ပတ်သက်ပြီးတော့ promo တွေလုပ်နေအဲ့တော့အများအားဗမာပြည်နဲ့အထီးတွေ့ရှိနေတော့တိတ်မလွမ်းဖြစ်ဘူးပေါ့နော်ဒါပေမဲ့အခု covid ဖြစ်တယ်နောက်ပြီးတော့အခုဗမာပြည်မှာ pirin sit တွေဖြစ်နေတယ်ဆိုတော့မပြန်ပြစ်တာအခုဆိုရင်၄နှစ်ခွဲလောက်ရှိပြီပေါ့အဲ့တော့တူတူနဲ့လုံရင်ပြောရရင်ဟိုဗမာပြည်ကိုလွမ်းတာပေါ့နော်လွမ်းနေဆိုတော့ဟိုကိုကအခုလောလောဆယ်လည်းပြန်ဖို့အတွက်က political instability တွေဖြစ်နေတဲ့အခါကျတော့ကျွန်တော်အနေနဲ့ကဟောပေါ့နော်ကိုပြန်လို့မရတော့ဟိုဘက်ကယူလာလို့ရတဲ့ဟာတွေကိုစဉ်းစားကြည့်လိုက်တော့ဗမာပြည်ကအခုကတိုင်းပြည်ကဆင်းရဲပေမဲ့ဒီ art ပေါ့နော်အနုပညာကမဆင်းရဲဘူးလေအရင်ခေတ်တည်းကသမိုင်းရှိရဲဆိုတော့အဲ့ဒီဟာနဲ့အနုပညာနဲ့ပတ်သက်တဲ့ဒီလက်ရာတွေပေါ့နော်ရှေးဟောင်းပကြီကားတွေရဲ့နောက်ပြီးတော့ဒီကန်ဝင်လက်ရာမြောက်တဲ့ကာကြက်တွေရဲ့နောက်ပြီးတော့ပကံဒီလက်မှုယွန်းတဲ့အစ်စ်တွေရဲ့ပြီးတော့အခုနောက်ပိုင်းပေါ့နော်ဒီ premise ရဲ့အဲမြို့ပြရင်ချင်းကိုဖော်ပြထားတဲ့ဒါခေါ်မလဲဒီ modern art တွေရဲ့ပေါ့နော် modern art ကတော့ရခိုင်နှုန်းနေအဲ့ဒါလေးကိုကျွန်တော်ကအလွမ်းကြီးအနေနဲ့ကို့အတွက်ပဲကို့အမှန်တော့ယူလာပြတာတိုင်းပဲကားချက်တည်းကစုရာအရန်များသွားတယ်60ကျော်သွားတယ်ပြီးတော့ဖြစ်ချင်တော့ဒီဘက်နိုင်ငံမှာလည်းနေနေတဲ့ Burmese Australian တွေရပါပေါ့နော် Burmese ဗမာတွေရပဲဒီဘက်မှာလည်းကျွန်တော်နဲ့ဟိုမိတ်ဆွေဖြစ်ခွင့်ရတာနံပါတ်1ကတော့ကိုမိုဇက်ကိုမူဇက်ကတော့သူပကြီးစရာလည်းဖြစ်တယ်ဒီဇိုင်းနာလည်းဖြစ်တယ်သူကတော့လက်ရှိဩစတြေးလျမှာနေထိုင်ပြီးတော့အဲပကြီးကိုသူဝါသနာရဆွဲတယ်ဆိုတဲ့အခါသူနဲ့လည်းသူ့မှာလည်းကာချက်တွေရှိတယ်ဆိုတော့အဲဒီကာချက်တွေကိုလည်းပြမယ်နောက်ထပ်တယောက်ပါဝင်တာကဩစတြေးလျမှာနေထိုင်တဲ့အဲပန်ဆုဆုမောင်ဆိုတဲ့ပကြီးစရာမလေးနဲ့လည်းတွေ့ဆုံခဲ့တယ်ပေါ့နော်တွေ့ဆုံခဲ့တော့သူကသူ့ရဲ့အဓိကပင်မအလုပ်ကံကသူကအင်ဂျင်နီယာမှာinterior designer လောက်တာ engineer မှာဒါပေမဲ့သူရဲ့ passion ပေါ့နော် passion တက်ကိုကြော်ပါတယ်သူကတော့ကျွမ်းကျင်တာကဒီရေးစည်းပကြီးတွေကိုရေးချယ်အဲလိုမျိုးသူက manly သူဆိုတော့ဒီ manly ကအကြောင်းနေပေါ့နော် manly ကဒီဘာခေါ်လဲနန်းတော်ဂျုံလို့နောက်ပြီးတော့ CD တို့ဒီလိုမျိုးတွေပေါ့နော်အဲ့ဒါတွေကိုရေးချယ်ပြတော့ကျွန်တော်လည်းအိုက်ကားချက်တွေကိုကြည့်ပြတော့ဗမာပြည်ကိုအလွမ်းပြည်အနေနဲ့ငါတို့လိုတခြားလူတွေလည်းရှိမယ်ပေါ့နော်မပြန်နိုင်သေးတဲ့လူတွေရှိမယ်ဆိုတဲ့အခါကျတော့နေဆုံးဒီအနုပညာစာချက်ကလေးတွေကိုပြပစ်တယ်ဆိုလို့ရှိရင်သူတို့တွေလည်းအလွမ်းပြေမယ်ငါတို့တွေလည်းပျော်ရတယ်ပေါ့နော်အဲ့ဒါမျိုးလေးနဲ့ပြီးတော့အဲ့ဒီမှာကျွန်တော်တို့ကချိန်မိသွားတာက Victorian Artist Society Gallery ဆိုတာကဒီ Melbourne ထဲမှာဆိုရင်တော့ဒါရှီဟောင်းအဆောက်အုံထဲမှာပါတာပေါ့နော် Heritage Building ထဲမှာပါတဲ့ Gallery က Gallery Manager Carrie ဆိုတဲ့အင်္ဂလိပ်မှာပေါ့နော် Australian မှာနဲ့လည်းချိန်မိတယ်သူကလည်းဒီကိစ္စကိုသဘောကျတဲ့အတွက်သူတို့နဲ့ပေါင်းပြပြီးတော့သူတို့ gallery လေးကိုကျွန်တော်တို့ငှားလိုက်တယ်ပေါ့ငှားလိုက်တယ်ဆိုတော့ဂျွန်လ6ရက်နေ့မှာကျွန်တော်တို့ကဟိုဗမာပြည်ရဲ့တင်လာတဲ့လက်ရွေးစင်ကားချက်တွေရဲ့ပြီးတော့ဒီဘက်မှာဆွဲထားတဲ့ဥနာကုမှုဆက်ကေပြီးတော့ဟိုနော်အင်ဂျင်နီယာမာလီပန်စုစုမောင်ရဲ့ကားချက်တွေကိုကျွန်တော်တို့ကပြမယ်ဟိုဘက်ကယူလာတဲ့ကားချက်တွေမှာဆိုလို့ရှိရင်တကယ်နာမည်ကြီးဆရာကြီးတွေပေါ့နော်အခုမရှိတော့တဲ့ဆရာကြီးတွေကသူဆရာရွှေမြင့်ခဲ့ဒီ classical dance ရဲ့ဒီဗမာကောင်မလေးပေါ့နော်မင်းသမီးကနေတဲ့ကာချက်ဆိုရင်ဒါ6တိနီးပါးလောက်ရှိအဲ့ဒါဆိုတော့ဟိုပေါ့နော်အဲ့ဒါမျိုးကာချက်တွေပါတယ်နောက်ဂျိုက်လက်ပါတန်တို့ဆရာဦးမြာခိုင်တို့ဆိုရဲခါကြတော့ဟိုလက်ရမြောက်တဲ့ကာချက်တွေပေါ့နော်ကာချက်60ကျော်ဒီဘက်ကကာချက်ပါပိုင်း80ကျော်ဆရာတွေ32ယောက်ကကာချက်တွေကိုကျွန်တော်တို့ကပြင်ပြမှာပေါ့နော်ဒီပကြီးပြပွဲလေးရဲ့နာမည်က Nostalgia of Burma ပေါ့နော်အင်္ဂလိပ်လိုဆိုရင်ဒီဗမာလိုဆိုရင်တော့ဘယ်လိုပြန်မလဲဗမာပြည်ရဲ့အလွမ်းကြီးပေါ့အဲ့ဒီမှာပကြီးကားချက်တွေအပြင်ကိုပေါ့နော်ရုပ်ရှင်အတိုလေးပေါ့ short film လေးကိုလည်းကျွန်တော်တို့ premiere ပေါ့နော်ပြသဖို့ရှိ ဒီ short film ရဲ့နာမည်က drowning in the dreams အိမ်မက်ထဲမှာနေမျောရတဲ့လူတစ်ယောက်ပေါ့နော်ဆိုတော့ကအဲရိုက်တဲ့လူက director ရဲနောင်တရုတ်ဆောင်လဲတူပဲသူကဗမာပြည်မှာလဲနာမည်ကြီးရဲ့ရုပ်ရှင်တရုတ်ဆောင်လဲဟုတ်တယ် rapper ပေါ့နော် hip hop artist တယောက်လဲဖြစ်တယ်ကျွန်တော်တကယ်ချင်းပေါ့နော်သူက western australia ကနေလာပြီးတော့ဒီကောက်ရိုက်တယ်အဲတော့ casting ထဲမှာလဲလူကခုနှစ်ယောက်လောက်ပါတယ်ပေါ့နော်ဒီ australia ရဲ့တရုတ်ဆောင်နေရဲ့ပြီးတော့သူကတော့ main nine actor ပေါ့နော်ပြီးတော့ရိုက်ကူးတဲ့နေရာကတော့ကျွန်တော်တို့ဒီ old treasury building ပေါ့နော်ဒီ melbourne ရဲ့မြို့လယ်ကောင်အပြင် parliament ဘေးကအဆောက်အဦထဲမှာကျွန်တော်တို့ film permit တွေပါရယူပြီးတော့တည်တည်ချာချာပေါ့နော်အဲ့ဒီမှာဟိုပတိကာအပြင်ဟိုပေါ့နော်ဗမာပြည်ရဲ့ရုပ်ရှင်ကားလေးကို australia မှာရိုက်ဖြစ်တဲ့ပထမဆုံး short film လေးပေါ့နော်အဲ့ဒါလေးကိုလည်းပြသဖို့ရှိပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီဟိုရုပ်ရှင်ကဆရာဟို spoiler alert လာဘယ်လိုပြောမလဲနည်းနည်းလေးဟိုအတူချုပ်လေးပြောပြလို့ရမလားအကယ်၍အဝေးကနေလာမကြည့်နိုင်တဲ့လူတွေဆိုရင်လေ
အော်ပြောပြလို့ကရတယ်ရတယ်ဆိုတော့ဟိုဗမာပြည်ကနေပြီးတော့ဘောနော်ရန်ကုန်ကရန်ကုန်ကပဲပြောမှာ Australia မှာလာနေနေတဲ့လူငယ်တယောက်ကဒီလိုမျိုးပကြီကြချက်တွေကိုမြန်မာပြည်ရဲ့အနုပညာပကြီကြချက်ကိုကြည့်ပြီးွားတော့အဲ့လို senior ဟာပြီးွားတော့သူကအဲ့လိုအင်္ဂလိပ်ကောင်မလေးဒါအဲ့ဗမာအင်္ဂလိပ်ဝတ်ထားတဲ့ဟာရဲ့နောက်ကိုသူကလိုက်တာပေါ့
ဟုတ်ကဲ့ပါရှင်ပကြီတွေကိုသူကန္တာနဲ့သူဘယ်လိုပြောမလဲခွဲထားတာမျိုးရှိလားဥပမာ
ရှိပါတယ်
ဟုတ်ဟုတ်ကဲ့ဆရာအဲ့ဒါတွေအကြောင်းလည်းနည်းနည်းပြောပြပေးပါလားရှင
်ဟုတ်ကဲ့ပါကားချက်တွေကိုဘယ်လိုမျိုးရွေးချယ်ပြလဲဆိုတော့ဟိုကျွန်တော်ကန်ကောင်းတော့ဟိုဘက်မှာဟိုကားချက်တွေကိုပေါ့နော်အတ်ဒီလာပေါ့နော်အမှုပညာကိုတော်တော်ကျွမ်းကျင်တဲ့ကောင်းပါလေးတယောက်ပေါ့နော်သူနာမည်ကယတနာလို့ခေါ်တယ်သူကဟောပေါ့ဒီကားချက်တွေနဲ့ပကြီးဆရာတွေတော်တော်များများနဲ့လဲသူကခင်းနေတော့သူကသူတို့ရဲ့မိသားစုတွေရှီကနေပြီးတော့ကိုတိုင်ဝယ်ပေးတယ်တချို့ gallery ကပြန်ဝယ်တာလဲအဲ့ဒီမှာတော့နှစ်ခုပေါ့ကျွန်တော်တို့ကဗမာပြည်အလွမ်းပြည်ကိုလုံးမယ်ဆိုတဲ့အခါကျတော့ဒီရှီဟောင်းပုံစံမျိုးပေါ့နော်ပကံတို့အဲ့ဒါမျိုးတွေကိုတင်ဆက်ချင်တာမျိုးတွေလဲရှိရတော့ဗမာရဲ့ယဉ်ကျေးမှုအနေနဲ့မန်လီကြာရုပ်တွေတို့နောက်ဒီလိုမျိုးနားလဲနဲ့သွားနေတာတို့နောက်ဟိုဘောနော်ရှီဟောင်းစီဒီတို့ဒါမျိုးတွေကိုလည်းပြကြင်တာလည်းရှိတယ်ဒါတို့တူပဲဒီဘောနော်အခုခေတ်မှာတကယ်လက်တွေ့ဒီဈေးတွေလမ်းတွေထဲမှာဖြစ်နေတဲ့ဥစ္စာတွေဘောနော်အဲ့လိုမျိုးဒီရှမ်းပြည်ဘက်ကတော့နောက်ကယန်းနေရာလည်းပါတယ်အဲ့လိုမျိုးကယန်းနေရာဆိုလည်းအဲ့လိုမျိုးအမေကြီးတွေဘောနော်အဲ့လိုမျိုးဆလိတ်တောင်းနေတဲ့ဟာတွေတို့တကယ်လက်တွေ့ဖြစ်နေတဲ့ဟာတွေဘောနော်အဲ့ဒါမျိုး portrait တွေလည်းပါတယ်ဒါဆိုရင်ရှီဟောင်းပုံစံကိုပြတဲ့ဟာ cultural ရဲ့တစ်မျိုးနောက်တစ်မျိုးကတော့ portrait တွေဘောနော်နောက်ထပ်တစ်ခုကတော့ modern ပေါ့ modern ကတော့နေတယ်အချက်ကြီးတော့စေချက်အောက်မှာပဲရှိတယ် modern ကတော့ဒါသူရဲ့ australian modern မှာဟိုစိတ်ဝင်စားနိုင်မယ်ထင်လို့ကျွန်တော်တို့ modern culture တွေလည်းယူခဲ့တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုမျိုးဒီပကြီးတွေပြဖို့ဆိုတာလေအဲ့လိုမျိုးဟိုအကုံကြတွေရှိလာဥမာလာကြည့်မယ်ဆိုရင်ဆရာတို့ရဲ့ပြပွဲကိုလာကြည့်မယ်ဆိုရင်ဟိုအခအဝင်ကြီးတွေပေးရမလားဒါမှမဟုတ်ရင်ဆရာတို့အနေနဲ့ဒီကနေပေါ့နော်ဘာတွေမျော်လင့်မှာတလဲရှင်ဒီလိုဒီပြခံလို့ရတာလို့ရတဲ့ရည်ရွယ်ချက်ရဲ့ပြီးတော့ဒီကနေဘာတွေမျော်လင့်မှာတလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဟိုပါပေါ့ဝင်ကြီးကတော့ free တက်မှတ်ထားတယ်ပေါ့နော်ဒီကလည်း public အဆောက်အဦလည်းဖြစ်တယ်ဆိုတော့ဘယ်သူမှမဆိုဝင်ကြီးလို့ရတယ်ပေါ့နော်ဆိုတော့ဟို public ကိုဟိုပါတော့ဖွင့်ပြထားတာပေါ့သို့တော့ကျွန်တော်တို့ကဟိုအလွမ်းပြေနဲ့လုပ်တယ်ဆိုပေမဲ့စီးပွားရေးအနေနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီကားချက်တွေကိုကြိုက်တယ်ဆိုလို့ရှိရင်တော့အားပေးလို့ရတယ်ပေါ့အဲ့တော့ဟိုကျွန်တော်တို့ဟိုဝယ်မယ်ဆိုလို့ရှိရင်တော့ဒါဒီ project ကိုကျွန်တော်တို့ support လုပ်တဲ့ဟာဖြစ်တဲ့အတွက်နောက်များမှလည်းဆက်လက်ပြီးတော့ဒါမျိုးပြပွဲတွေလုပ်လို့ရတယ်ပေါ့နော်ဒါပေမဲ့လာကြည့်ဖို့အတွက်ကတော့ပတ်စံပေးစရာမလိုပါဘူးအဲ့ဒါမှဟိုလာတဲ့ခါကျလို့ရှိရင်လည်းဗမာလက်ဖိနဲ့ဧည့်ခံမယ်ပေါ့နော်
ဟုတ်ကဲ့ပါဆရာအဲ့တော့ဝယ်လို့ရတယ်ဆိုတော့ဆရာအဲ့ဒါဟိုလေလံတင်ပြီးရောင်းတာလားဒါမှမဟုတ်အဲ့ဒီပြတ်ခတ်မှာကတည်းကတပုံဟိုဘလောက်ပါဆိုတာမျိုးကိုဟိုတတ်မှာပြတ်တာပါရှင်တပုံ
ဘလောက်ဆိုပြီးတော့ပေါ့နော်ကျွန်တော်တို့တတ်မှတ်ထားတယ်ပေါ့ဒါပေမဲ့အဲ့တည်းကအရန်ထူးကြတဲ့အလိုမျိုးပေါ့နော်ဟိုရှားပါတဲ့ကာချက်တည်းယူတော့ကျွန်တော်တို့လေလံတင်သွားမယ်ပေါ့
ဟုတ်ကဲ့ပါရှင်ဒေါက်တာကိုအခုလိုမျိုးဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်အော်ဟုတ်ကဲ့ပါခင်ဗျာ